ိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာမြို့တော်နယူးဒေလီမြို့ကကိုဗစ် -19 ရောဂါကုသရေးဌာနဆေးရုံစည်းကမ်းတွေအတွက်အိန္ဒိယစစ်တပ်ကဆရာဝန်တွေကိုတာဝန်ချထားပေးဖို့ဘိုးအစိုးရကစီစဉ်နေပြီဖြစ်ပါတယ်။မနေ့ဗုဒ္ဓဟူးနေ့ကအိန္ဒိယတနင်္ဂနွေလုံးမှာတရက်ထဲအများဆုံးစံချိန်ဖြစ်တဲ့ရောဂါကူးစက်မှုပေါင်း 16,000 ရှိခဲ့တဲ့အထက်နယူးဒေလီမြို့တော်တစ်မြို့ထဲမှာပဲကူးစက်မှုပေါင်း 3,900 ကျော်ရှိခဲ့တာပါ။ကူးစက်မှုမြင့်တက်လာနေတာကိုတုံ့ပြန်တဲ့အနေနဲ့ဒေလီမြို့ရဲ့အင်အားစုစည်ရေးစစ်တမ်းကောက်ယူမှုကိုဇူလိုင်6ရက်နေ့အပြီးလှုပ်ဆောင်မယ်လို့အာဏာပိုင်တွေကပြောပါတယ
်။ इसका पर्पस ये है कि हाउस ऑफ सर्वे करके हमें ये असेस करना है कि
भाई इन ऑन सी सी စစ်တမ်းကောက်ယူရတဲ့ရည်ရွယ်ချက်ကတက်ကြီးရွယ်ဦးတွေရဲ့အခြေအနေကိုသိရှိအကဲဖြတ်နိုင်ဖို့ဖြစ်ပါတယ်။အထူးသဖြင့်အသက်60ကျော်တွေမှာယောဂလက္ခဏာတွေရှိမရှိသိနိုင်ဖို့ပါ။ဒီလိုစမ်းစစ်သိရှိနိုင်ရင်ပိုကောင်းတဲ့ကုသမှုတွေပေးနိုင်မှာဖြစ်ပါတယ်လို့New Delhi မြို့တော်အင်အားစုစစ်တမ်းကောက်ယူရေးတာဝန်ရှိသူပရတိတယောကပြောပါရယ်ပြည်내အစိုးရတွေကတာပစ်ချက်တွေကိုဖြေလျှော့ပေးနေတာကြောင့်ကုသမှုတွေထပ်ပြီးတိုးလာနေလေဦးမယ်လို့လည်းခန့်မှန်းထားကြပါရယ်နောက်မဲ့သတင်းပတ်ထဲအိန္ဒိယစစ်တပ်ဆရာဝန်တွေကိုတာဝန်ချထားမဲ့ယာယီကုသရေးဆောင်တွေထဲဂရေ1000ဝန်းကျင်အစင်းသစ်ပြင်ဆင်ထားမယ်လို့လည်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်အဲ့ဒီအထက်ဂရေ1000ကိုဘာသာရေးအဆောက်အုံတွေနဲ့ယထာကျွဲတွေထဲမှာချထားမှာဖြစ်ပါရယ်ဇူလိုင်လကောင်မှာ COVID-19 ရောဂါကူးစက်ခံရသူပေါင်း 5,000 ရှိလာလိမ့်မယ်လို့မြို့တော်အစိုးရကခန့်မှန်းထားလို့အဲ့ဒီအချိန်ဆိုရင်ဆေးရုံဂရေ3000ကျွဲလိုအပ်မှာဖြစ်ပါရယ်ခင်ဗျာ